Brunei နိုင်ငံရဲ့စောက်လုံရေလုပ်ငန်းတွေမှာလုတ်ကင်ဖို့မြန်မာလုတ်သားအများပြခေါ်ယူဖို့ကန်လန်ထားတဲ့အကြောင်းမြန်မာလုတ်ကင်ရှာဖွေအေဂျင်စီတချို့ကဗီအိုကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြပါပါရှင်။
မြန်မာအလုပ်သမားအများပြခေါ်ယူဖို့ဘရူနိုင်းနိုင်ငံဘက်ကစိတ်ဝင်စားနေကြောင်းမြန်မာအလုပ်ကင်ရှာဖွေရေးအေဂျင်စီကဗီအိုကိုပြောပါတယ်။အာရှနိုင်ငံတချို့ကဒီနှစ်ထဲမြန်မာအမ်အိုယူလုပ်သားတွေကိုစတင်ခေါ်ယူနေပြီးအဲ့ဒီထဲမှာဘရူနိုင်းနိုင်ငံကအများပြခေါ်ယူဖို့ရှိနေတာပါ။ထက်နေလင်းအေဂျင်စီကဥကြော်ထက်ကအခုလိုပြောပါတယ်။စပန်ရှိမှာဘရူနိုင်းရှိမှာစင်ကာပူရှိမှာမလေးရှားရှိ။ဟုတ
မြန်မာလုပ်သားအယောက်900လောက်ခေါ်ယူဖို့ကမ်းလှမ်းထားတယ်လို့အေဂျင်စီတချို့ကပြောပါတယ်မြန်မာအများအပြားကဂျပန်နိုင်ငံမှာအလုပ်လုပ်ဖို့လဲစိတ်ဝင်စားလာတယ်လို့ထက်နေလင်းအေဂျင်စီကကိုကျော်ထက်ကဆက်ပြောပါတယ်
ဂျပန်ကတော့ခုနပိုင်းအရင်ကပြောသွားလာကြတယ်နော်ပထမတော့သူစိတ်ဝင်စားတာကဒီထိုင်းနောက်ပဲစိတ်ဝင်စားတယ်ဒီတက်နိုင်သူတက်နိုင်တဲ့ပုံမျိုးဒီစိတ်ဝင်စားကြတာကတော့စကားရောဖြင်းညက်သွားတဲ့ခလေးတွေပေါ့စိုက်ကျိုးတွေဘိုးဘောက်ဆောက်ဆောက်တို့အဲ့လိုမျိုးတော့တကယ်ရတော့နော်ဒီကစားတယ်
ကိုဗစ်ကယောဂါနောက်ပိုင်းထိုင်းနိုင်ငံကိုလှုပ်သားစေလွတ်တာကိုမေလ10ရက်မှာပြန်စတင်ခဲ့ပြီးမြန်မာလှုပ်သား289ယောက်ကိုကနဦးစေလွတ်ခဲ့ပါတယ်။အခုဇွန်လ9ရက်အထိတလအတွင်းထိုင်းနိုင်ငံကိုရောက်သွားတဲ့မြန်မာ MOU လှုပ်သားက1000ဝန်းကျင်ရှိတယ်လို့အေဂျင်စီတချို့ကခန့်မှန်းပါတယ်။မြန်မာ MOU လှုပ်သား1000နဲ့ချီပြီးလိုအပ်တယ်လို့ထိုင်းလုပ်ငန်းရှင်တွေကသူတို့အစိုးရကိုပြောခဲ့ပေမဲ့လက်ရှိမှာကိုဗစ်ယောဂါကန့်သတ်ချက်တွေရှိနေသေးဖြစ်လို့လုပ်ငန်းကြမ်းကြမ်းမှုတွေတော့ရှိနေပါတယ
်။အခုကတော့အများဆုံးကြတာတော့ထိုင်းဘောထိုင်းကနေရတယ်ပေါ့။သူတို့ရဲ့ကိုသူတို့သတ်မှတ်တာကတော့ဒီ၄ဝန်းကျင်လောက်တော့ရှိတယ်ပေါ့
။ Golden Sky Agency ကကိုတန်းထေးဦးပြောသွားတာပါ။နိုင်ငံသဘောတူစာချုပ်လွှာ MOU နဲ့မြန်မာလုပ်သားဆွေးနွေးနိုင်ဖို့အတွက်မြန်မာအလုပ်သမားရေးဌာနကလက်ရှိခွင့်ပြုထားတဲ့အလုပ်ကံရှာဖွေရေးအေဂျင်စီပေါင်း282ခုရှိပါတယ်။မြန်မာပြည်ရဲ့စီးပွားရေးကကျဆင်းနေပြီးအိန္ဒိချင်းထိုင်းနိုင်ငံဘက်ကတရားမဝင်အလုပ်သွားလုပ်သူတွေကတဖြည်းဖြည်းများလာပါတယ်။မနေ့တနင်္လာနေ့ကထိုင်းနိုင်ငံကန်ချနာပူရီပြည်နယ်ထုံဖတ်ဖူးခရိုင်ထဲမှာမြန်မာနိုင်ငံသားအယောက်60ကျော်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။အဲ့ဒီတရားထဲမှာတွင်ပဲမြန်မာနိုင်ငံသားအယောက်100ကျော်ကိုထိုင်းနိုင်ငံထဲမှာဖမ်းဆီးမိခဲ့တာပါ။သူတို့ဟာမြန်မာနိုင်ငံအနောက်ကနေလာခဲ့ကြတာဖြစ်ပြီးလူကုန်ကူးမှုပွဲစားတွေကိုတယောက်ကိုမြန်မာကျပ်ငွေ16သိန်းကျော်နဲ့ညီမျှတဲ့ထိုင်းဘတ်3000နီးပါးပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ